တရုတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်တိုးတက်ကောင်းမွန်ဖို့အိန္ဒိယနိုင်ငံကကြိုးပမ်းနေချိန်မှာပဲတိဘက်ဘာသာရေးကောင်ဆောင်ဖုန်တော်ကြီးဒလိုင်လာမရဲ့အိန္ဒိယရောက်260ပြည့်အခမ်းအနားကိုပျော်ပွဲရှင်ပွဲတွေနဲ့တနစ်ပတ်လုံးကျင်းပဖို့တောင်ပေါ်မြို့ဖြစ်တဲ့ဒါရာမတ်စလာမစနေနေ့ကစတင်ကျင်းပပါရယ်တိပွဲကိုပြည်ပရောက်တိဘက်အစိုးရအဖွဲ့ကကျင်းပတာပါတိဘက်တို့ရဲ့ဘာသာရေးယဉ်ကျေးမှုနဲ့လူမှုအဖွဲ့အစည်းကိုဖျက်ဆီးရဲဆိုပြီးတရုတ်တို့ကိုဆွဆွဲထားတဲ့ပြည်ပရောက်တိဘက်အစိုးရအဖွဲ့ဝန်ကြီးချုပ်လော့ပ်ဆန်ဆာဂီကဒလိုင်လာမအနေနဲ့သူ့ရဲ့မွေးရမြေကိုပြန်ပြီးတော့ခြေချနိုင်ဖို့အားသုံးခွန်ဆိုင်ကြိုပမ်းလုပ်ကိုင်ဖို့တိဘက်တို့ကိုတိုက်တွန်းသွားပါတယ်။ထမုံများစွာတော့တိဘက်လူမျိုးတို့အသက်ခံခဲ့ရသလိုတိဘက်အရေးကြောင့်လဲတည်ဆုံးခဲ့ရတဲ့အပြင်အတော်များများလဲကုကုကိုအရှင်းလက်လက်မီးရှို့ခဲ့ကြတယ်လို့သူကပြောပါတယ်။ဖုန်းတော်ကြီးဒလိုင်လာမာကလည်းခက်ခဲတဲ့အခြေအနေအောက်မှာပြည်ပကိုထွက်ခွာလာရတယ်ဆိုပြီးဝမ်းသာဝမ်းနဲ့ခံစားမှုမျိုးဖြစ်ခဲ့ရတယ်လို့ပြောပါတယ်။နောက်အနှစ်40 50ကျရင်ဘာဖြစ်လာမလဲဆိုတာမသိခဲ့အချိန်ရှိခဲ့ပေမဲ့ပြည်ပရောက်အနှစ်60ပြည့်ကိုကျင်းပနေရတဲ့အတွက်မကြခင်ဘာဖြစ်လာမလဲဆိုတာအတိုင်းအတာတစ်ခုထိတော့မြင်နိုင်ပါပြီလို့ဒလိုင်လာမာကပြောပါတယ်။အိန္ဒိယတရုတ်ဆက်ဆံရေးမှာတိတ်ကိုထိလွှဲရှာလာတဲ့ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒီအခက်အနားနဲ့ကင်းကင်းနေဖို့အိန္ဒိယထိပ်တန်းဘီရိုကရက်တူကအစ်စ်မြင့်ဝန်ကြီးတွေနဲ့အရာရှိတွေကိုပြီးခဲ့တဲ့လကတတိပေးစာပေးပို့ခဲ့ပြီးတဲ့နောက် Thank you India လို့ခေါ်တဲ့ဒီအခမ်းအနားကိုအိန္ဒိယမြို့တော်ကနေဒါရာမတ်စလာစီပြောင်းရွှေ့ကျင်းပတာဖြစ်ပါတယ်။